မြန်မာနိုင်ငံအတွင်းလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေလုပ်ကိုင်ရမှာအကူအညီပေးရေးလုပ်ငန်းမှာပါဝင်ပတ်သက်သူတွေနဲ့တက်ဆိုင်ရာအာဏာပိုင်တွေကြားစိတ်ချယုံကြည်ရတဲ့ဆက်ဆံရေးတွေလိုအပ်တဲ့အကြောင်းမြန်မာနိုင်ငံကို9ရက်ကြာတွားရောက်တဲ့အပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီဥက္ကဋ္ဌပီတာမော်ရာကပြောဆိုပါတယ်။9ရက်ကြာမြန်မာနိုင်ငံခီးစဉ်ပြီးဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပပါတယ်။ကိုသိန်းထိုင်ဦးကကောင်းတော့တင်ပြပါလိမ့်မယ်
။ရခိုင်ပြည်နယ်တွင်းအခြေအနေကလူသားချင်းစာနာမှုရေးပေါ်အကူအညီပေးရုံနဲ့မလိုတော့ပဲလူတွေရေရှည်ရက်တည်နိုင်တဲ့ဝင်းကျင်တဲ့နေသားအကာအကွယ်ပေးနိုင်တဲ့လူမှုအတိုင်းအဝိုင်းလိုအပ်တယ်လို့သင်းသာရှင်းလင်းပွဲမှာ ICRC ဥက္ကဋ္ဌပီတာမော်ရာကအဓိကပြောဆိုသွားပါတယ်ဒီလိုအခြေအနေတွေကိုဖန်တီးရမှာအစိုးရတာဝန်ရှိသူတွေရဲ့အကူအညီလိုအပ်တယ်လို့လည်းဆိုပါတယ
် So my conclusion is that we will have over the next weeks
ဒီလမ်းမဲ့သင်းပတ်တွေလာပြီးအတွင်းလူတွေရဲ့အကူအညီအတွက်စီးပွားရေးခွင့်လန်းတွေဖန်တီးပြီးကိုယ်ခြေတော့ပေါ်ကိုယ်ရက်တည်နိုင်မှုကွန်ရီတိုးပြီးပြနေအောင်ကျွန်တော်တို့စောင်းသွားမှာပါ။ကျမကြီးစနစ်တောက်ရစနစ်ဒါတွေကိုဒေသခံအာဏာပိုင်တွေနဲ့လက်တွဲပြီးအရင်နဲ့မတူအောင်လူမှုအတိုင်းအဝန်းတွေကိုပံ့ပိုးသွားဖို့လည်းကျွန်တော်တို့စီစဉ်ထားပါတယ်။ကျွန်တော်ဒီနေရာမှာလေးလေးလေးနဲ့ထောက်ပြချင်တာကအရေးပေါ်အကူအညီတစ်ခုလည်းနဲ့မလုံလောက်ပါဘူး။သူတို့ဆန္ဒနဲ့အညီပြန်လာပြီးနေထိုင်သူတွေကိုရရှိမှကုတ်ချောက်ပေါ်ပို့ပြီးတော့ရည်တည်နိုင်မယ့်အခြေအနေကိုဖန်တီးပေးနိုင်ပြီးပုံမှန်ကောင်းမွန်တဲ့အနာဂတ်ကိုရှုမြင်နိုင်မယ့်အနေအထားမျိုးတွေရရှိနိုင်မှုဖြစ်ပါတယ်။
ICRC ဥက္ကဋ္ဌဒီကနေ့နေပြည်တော်မှာမြန်မာဆိုရသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းတီးကြားစီတွေ့ဆုံခဲ့ပါတယ်တွေ့ဆုံခဲ့တဲ့အချိန်ပြောဆိုခဲ့တာတွေနဲ့ပတ်သက်လို့လဲ
My conversations covered very much the need for support for ICRC's work
ICRC ရဲ့လုပ်ငန်းတွေကိုအစိုးရအနေနဲ့ကကူညီပံ့ပိုးပေးဖို့ကိစ္စကိုကျွန်တော်ကြေညာပြောခဲ့ပါတယ်ရတဲ့ဖွဲ့စစ်တဲ့စားတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ထိတွေ့ဆက်ဆံမှုလိုအပ်ပြီးအရသားတွေကိုကာကွယ်ပေးကိစ္စတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့ ICRC ရဲ့လုပ်ငန်းတွေကိုအလဲလက်ကာလနဲ့ရရှိအတွက်ပြည်ပြည်ဆိုတဲ့ညွှန်မှန်းချက်တွေပြည့်မြောက်အကောင့်တွေဖွင့်နိုင်ရေးမှာပူးပေါင်းမှုလိုအပ်တယ်ဆိုတာပ
ါမြန်မာနိုင်ငံအတွက် ICRC ရဲ့လုပ်ငန်းတွေဆောင်ရွက်ရမှာမြန်မာနိုင်ငံကျက်ချင်ဒီအသင်းရဲ့လက်တွဲပဲ့အဖြစ်ပူးပေါင်းဆောင်ရွက်မှုတွေပေါ်ကျေးဇူးတင်တဲ့အကြောင်းနဲ့ကမ္ဘာတဝန်းကကျက်ချင်ဒီအသင်းရဲ့ထောက်ခံအားပေးမှုတွေရခဲ့တာဟုကျေးဇူးတင်တဲ့အကြောင်းသူကပြောဆိုသွားပါတယ် ICRC ရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့လ
ည်း You know that ICRC is a neutral, impartial and independent organization. Neutral, impartial and
ICRC ရဲ့ပြည်မြောက်တဲ့ဂျာနယ်ဖော်စီတခုဖြစ်ပါတယ်။ဆိုလိုတာကတော့လူသားချင်းစာနာမှုအကူအညီတွေပေးရတဲ့ဆိုတဲ့နေရာမှာလိုအပ်တဲ့လူတွေလက်ထက်ကိုရောင်းပေးဖို့ရဲ့ဖွဲ့စည်းဖြစ်ပါတယ်။နိုင်ငံရေးဘာသာရေးလူမျိုးစုတိုင်းရင်းသားဘယ်ဖွဲ့စည်းနဲ့မှပတ်သက်မှုမရှိပါဘူး။ဒါကိုကျွန်တော်တို့စက်ပြီးထိန်းသိမ်းရပါလိမ့်မယ်။ဒီပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမ္မတနဲ့ကာကွယ်ဦးစီးချုပ်တို့ကလည်းအသိမှတ်ပြုထားတဲ့အတိုင်းကျွန်တော်တို့ဆက်လက်ပြီးပံ့ပိုးဆောင်ရွက်ရပါလိမ့်မယ်။ဒီနေ့ကျွန်တော်တွေ့ဆုံတဲ့အချိန်ခေါင်းဆောင်၃ဦးကကျွန်တော်တို့ရဲ့ဆွေးမှုတွေနဲ့ပတ်သက်လို့ပုံမှန်လင်းလင်းပြောဆိုခဲ့သလိုပံ့ပိုးမှုတွေအစင်းသင်းဖြစ်တယ်ဆိုတာပြတ်သားတဲ့အချိန်ထဲမှာပဲကျွန်တော်တို့လုပ်ကင်ခဲ့တာတွေပေါ်ကျေးဇူးတင်နားလည်လက်ခံလာတာကိုလည်းပြောဆိုခဲ့ကြပါတယ
်။ ICR သရုပ်ကတော့ပီတာမော်ရာဒီကနေ့ရခိုင်ရပ်ဖက်ဖွဲ့အစည်းအဝေးနဲ့တွေ့ဆုံပြီးဒေသခံတွေရဲ့သဘောထားအမြင်တွေကိုနားထောင်ရင်းအပြန်အလှန်ဆွေးနွေးခဲ့ပါတယ်။သူကမြန်မာနိုင်ငံခီးစဉ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှဖြစ်ကြောင်းပါခင်ဗျာ။